ဘင်္ဂလားဒေ့ရှ်ဘက်ကထွက်ပြေးသွားကြတဲ့ရိုဟင်ညာဒုက္ခသည်တွေနေရပြန်ရေးအစီအစဉ်ကိုရှေ့နှစ်ဇန်နဝါရီလ22ရက်နေ့မှာစတင်မှုအတွင်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့ကြားရရှိလိုက်တဲ့သဘောတူညီချက်မှာချွေးရင်းချက်တွေအများပြားပါဝင်နေတဲ့အကြောင်းHWR လူခွင့်ရေးစောင့်ကြည့်ဖွဲ့ကဝေဖန်ပြောကြားလိုက်ပါတယ်ဒုက္ခသည်တွေပြန်ပို့ရေးဆွေးနွေးတဲ့နေရာမှာဒုက္ခသည်များဆံရက ုးအိမ်စွန့်ခွာထွက်ပြေးသွားကြသူများနေရာပြန်ပို့ရေးသဘောတူညီချက်လို့အမည်ပေးထားတဲ့ဒီသဘောတူညီချက်ကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေနိုဝင်ဘာလ23ရက်နေ့ကလက်မှတ်ရေးထိုးလိုက်ကြတာဖြစ်ပါတယ်။အဲ့ဒီသဘောတူညီချက်အရဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့ဒုက္ခသည်တွေရခိုင်ပြည်နယ်အတွင်းပြန်လာရေးအစီအစဉ်ကိုလာမယ့်ဇန်နဝါရီလ23ရက်နေ့မှာစတင်မှာဖြစ်ပါတယ်။ဒါပေမဲ့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံအကြားရရှိလိုက်တဲ့သဘောတူညီချက်မှာချုပ်ယွင်းချက်လိုအပ်ချက်တွေအများအပြားပါဝင်နေကြောင်းအမေရိကန်ပြည်ထောင်စုနယူးယောက်မြို့အခြေစိုက် HRW လူ့အခွင့်အရေးစောင့်ကြည့်အဖွဲ့ကဒီဇင်ဘာလ17ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ပြီးတော့ဝေဖန်လိုက်ပါတယ်။ Bill Frelick ဟာ HRW အဖွဲ့ကဒုက္ခသည်အခွင့်အရေးဆိုင်ရာညွှန်ကြားရေးမှူးဖြစ်ပါတယ
်။ The agreement really in our view is fatally flawed in multiple ways.
ကျွန်တော်တို့အမြင်အရဒီသဘောတူညီချက်မှာတောင်းဆောင်ကနေကြီးမားတဲ့ချုံးချက်တွေပါဝင်နေတာကိုတွေ့ရပါတယ်။ဒီသဘောတူညီချက်ကိုခဏဘေးဖယ်ထားပြီးတော့သဘောတူညီချက်ရေးဆွဲတဲ့နေရာမှာဒုက္ခသည်များဆိုင်ရာကုလသမဂ္ဂအဖွဲ့အစည်းတွေအပြည့်အဝပါဝင်ဖို့ဖိတ်ခေါ်သင့်ပါတယ်။နောက်ပြီးတော့ဒုက္ခသည်တွေအနေနဲ့နေရက်ကိုသူတို့သဘောဆန္ဒနဲ့ပြန်လာတာမျိုးဖြစ်တင်ပြီးတော့ပြန်လာကြတဲ့အခါမှာလဲဘေးကင်းလုံခြုံမှုနဲ့ဂုဏ်သိက္ခာရှိတဲ့ပြန်လာမှုမျိုးဖြစ်အောင်လိုအပ်တဲ့အချိန်ယူပြီးတော့ဆောင်ရွက်သင့်ပါတယ်။
ဒုက္ခသည်တွေကိုပြန်လက်ခံရေးဆောင်ရွက်တဲ့အစီအစဉ်တွေမှာလိုအပ်ရင်ကုလသမဂ္ဂရဲ့ပါဝင်ဆောင်ရွက်မှုကိုလက်ခံသွားမယ်လို့မြန်မာအစိုးရဘက်ကပြောထားပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရဘက်ကတော့အစပိုင်းကတည်းကကုလသမဂ္ဂရဲ့ပါဝင်မှုကိုလိုလားကြောင်းပြောထားတယ်လို့ Bill Frelick ကပြောပါတယ်။ဒုက္ခသည်တွေနေရပြန်လာရေးသဘောတူညီမှုရရှိပြီးနှစ်လအတွင်းစတင်အကောင့်ထဲပေါ်မဲ့ဒီအစီအစဉ်ဟာမြန်လွန်းတယ်လို့ယူဆကြောင်းလဲ Bill Frelick ကပြောပါတယ
်။ Our concerns here are multiple actually. First is simply that the time frame for this is quite premature. I mean the
ကျွန်တော်တို့ဘက်မှာစိုးရိမ်တဲ့အချက်အများကြီးရှိပါတယ်ပထမတစ်ချက်ကတော့ဒုက္ခသည်တွေပြန်လာနိုင်မဲ့အချိန်စရဟာအရန်ကိုဆောလွန်နေပါတယ်လူပေါင်း6သိန်းခွဲကျော်အရမနေရာစွန့်ခွာထွက်ပြေးရတဲ့အကြောင်းရင်းကိုဖြေရှင်းပေးနိုင်ခြင်းမရှိသေးတာနောက်တစ်ချက်ကနေရပြန်လာသူတွေဘေးကင်းလုံခြုံမှုရှိတယ်မရှိဘူးဆိုတာကိုစောင့်ကြည့်နေတဲ့စနစ်ချမှတ်အကောင့်ထဲပေါ်ခြင်းမရှိသေးတာနောက်တစ်ခါဒီလူတွေပြန်လာတဲ့အခါတိုင်းပြည်အတွင်းအများနည်းတူလောက်ကန်စားတောက်နေတဲ့အစီအစဉ်တွေကြိုတင်စီစဉ်ထားခြင်းမရှိသေးတာလေလဲပေါ်ပါမှာလေ
ဒါအပြင်ဒုက္ခသည်တွေနေရပြန်ရေးဆွေးနွေးကြတဲ့နေရာမှာဒုက္ခသည်တွေကိုယ်တိုင်ပါဝင်ပြီးသူတို့ရဲ့သဘောထားတွေကိုလည်းရယူသင့်တယ်လို့ဆိုပါတယ်ဒုက္ခသည်တွေကိုစီစစ်တဲ့အစီအစဉ်နဲ့ပတ်သက်လို့လဲ Bill Frederick ကအခုလိုထောက်ပြပါတယ
် The verification of residence in Burma is if the requirement is to use documents
မနက်ငယ်ကဒုက္ခသည်တွေကိုပြန်လက်ခံရေးစစ်စစ်တဲ့နေရာမှာစားရစားရန်ထောက်ထားတွေအပေါ်ခြေခံပြီးတော့လှုပ်ဆောင်တာဖြစ်ပါတယ်ဒုက္ခသည်တွေရဲ့အထောက်အထားအများပြားဟာမိလောင်သွားတာဖျက်ဆီးခံရတာပျောက်ဆုံးသွားတာဒါမှမဟုတ်ခိုင်လုံတဲ့အထောက်အထားအဖြစ်ပြလို့မရနိုင်တော့လောက်အောင်ပျက်စီးသွားတာတွေရှိခဲ့ပါတယ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုလှုပ်ဆောင်ခံခဲ့ရလို့ပဲဖြစ်ဖြစ်တွေ့ကြုံလာမဲ့ဘေးအန္တရာယ်ကိုစိုးရိမ်ပြီးဘင်္ဂလားဒေ့ရှ်ဘက်ကိုအလင်းမြန်ထွက်ပြေးသွားကြရလို့ပဲဖြစ်ဖြစ်နှီးမျိုးစုံကြောင့်အထောက်အထားတွေမရှိတော့တဲ့သူတွေအများပြပါဝင်နေပါတယ
်ဒုက္ခသည်တွေပြန်လက်ခံရေးစီစစ်တဲ့နေရာမှာစီးရီးယားအပါအဝင်တခြားအာဖရိကနိုင်ငံတချို့ကလှုပ်ဆောင်ခဲ့တဲ့နမူနာတွေကိုယူပြီးစီစစ်မှုတွေပြုလုပ်နိုင်တယ်လို့လည်းသူကပြောပါတယ်အခြေခံအားဖြင့်တော့ဖိနှိပ်မှုကိုခံခဲ့ရပြီးအိုးအိမ်စွန့်ခွာထွက်ပြေးခဲ့ကြရသူတွေဒေသခံပြည်သူတွေနဲ့အာဏာပိုင်အဖွဲ့အစည်းတွေအကြားယုံကြည်မှုတည်ဆောက်ရေးဟာအရေးကြီးဆုံးအချက်ဖြစ်ကြောင်းအဲ့ဒီလိုယုံကြည်မှုရရှိရေးအတွက်တိဆောက်ဆဲကာလမှာလည်းနိုင်ငံတကာရဲ့ပါဝင်ဆောင်ကြည့်မှုလို့အကြောင်း Bill Frelick ကပြောပါတယ်မြန်မာအစိုးရတာဝန်ရှိသူတွေကတော့ဒုက္ခသည်တွေပြန်လာတဲ့အခါအရင်ကလိုယာယီစခန်းတွေမှာရက်ကာလရှည်ကြာစွာနေထိုင်ရတာမျိုးမဖြစ်ရအောင်ဖြည့်ဆည်းခံခဲ့ရတယ်ဆိုတော့သူတို့ရဲ့မူလနေအိမ်နေရာဟောင်းတွေမှာအိမ်အသစ်တွေပြန်ဆောက်ပေးတာအပါအဝင်ကြိုတင်ပြင်ဆင်မှုတွေကိုစတင်ဆောင်ရွက်နေပြီဖြစ်ကြောင်းမကြသေးခင်ကပြောပါတယ်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှရိုဟင်ဂျာအရေးဒီဇင်ဘာလ9ရက်နေ့ကအထူးအစည်းအဝေးခေါ်ယူကျင်းပခဲ့တာမှာစီဝေးဝဲခေါ်ယူရခြင်းနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်သမ္မတကြီးအမ်ရှမင်းအဆန်ရှင်းလင်းတင်ပြခဲ့တဲ့အထက်နိုင်ငံမဲ့ဖြစ်နေတဲ့လူနည်းစုအခြေအနေကိုထိထိရောက်ရောက်ဖြေရှင်းရမှာသူတို့ပေါ်လူမျိုးရင်းနဲ့ဘာသာရေးဆိုင်ရာမုန်းနှင်းမှုတွေကိုရပ်တန့်ရမှာဖြစ်တယ်လို့သူတို့ကိုအတိအမှမပြုဘဲမြန်မာနိုင်ငံအတွင်း နေထိုင်ခဲ့တာကြပေမဲ့တရားမဝင်နေထိုင်သူတွေဆိုတဲ့ပြောဆိုမှုတွေကိုလည်းရပ်တန့်ရမှာဖြစ်ကြောင်းမစ္စတာကော်ဖီအာနန်အဖွဲ့ရဲ့အကြံပေးချက်တွေကိုလည်းအပြည့်အဝလိုက်နာရမှာဖြစ်ကြောင်းဒါ့အပြင်ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုဝင်ခွင့်ပြုရမှာဖြစ်ကြောင်းလူ့အခွင့်အရေးပဋိပက္ခကိုဖြည့်ရှင်းရေးမှာမြန်မာဘက်ကစည်ရင်းမှန်နဲ့ကြိုးပမ်းလှုပ်ဆောင်တာမျိုးနိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းတွေအနေနဲ့မတွေ့ရသေးကြောင်းဒီပြဿနာကိုဖြည့်ရှင်းရေးမှာလူသားချင်းစာနာမှုကိစ္စကိုပဲဖြည့်ရှင်းပြီးနိုင်ငံအကြားဆွေးနွေးဖြည့်ရှင်းရုံနဲ့လုံလောက်တယ်ဆိုတဲ့အယူအဆကိုဘင်္ဂလားဒေ့ရှ်ဘက်ကလက်မခံကြောင်းထည့်သွင်းပြောကြားခဲ့ပါတယ်။